ရတ္တရီပေါ်ကြံဖက်တိုက်ခိုက်မှုတွေချက်ချင်းရတတ်မှုအပါဝင်မြမရေးအရှိဖြေရှာဖို့အချက်တွေပါဝင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2669 အကောင့်ထဲပေါ်လာရေးအတွက်ကုလပဒိညာစာချုပ်အခန်းခွန်ပါအတိုင်းကင်တွယ်ဆောင်ရွက်ဖို့မြန်မာနယ်ဒေသတွင်းအရက်ပဲ့အဖွဲ့အစည်း900ကျော်ကလုံခြုံရေးကောင်စီကိုတောင်းဆိုလိုက်ကြပါတယ်။ကုလပဒိညာစာချုပ်အခန်းခွန်ကတော့နိုင်ငံတကာငြိမ်းချမ်းရေးချို့ဖောက်မှုအတွက်စည်ရေးပါဝင်အရေးယူဆောင်ရွက်မှုတွေကိုညွှန်းဆိုထားပါတယ်။အရက်ပဲ့အဖွဲ့အစည်းတွေတောင်းဆိုထားတဲ့အရေးယူမှုတွေမှာတော့မြန်မာစစ်ကောင်စီကိုစီးပွားရေးအရပြစ်မှတ်ထားတန်ခတ်ဖို့လင်းစည်းအပါဝင်လက်နက်တင်ပို့မှုတားမြစ်ဖို့မြန်မာနိုင်ငံကရာဇဝတ်မှုတွေနဲ့ပတ်သက်လို့ ICC တိုင်းကကပြစ်မှုဆိုင်ရာတရားရုံးဓမ္မမှုတရားနိုင်ငံတကာတရားရုံးတရားဖွဲ့ပြီးစစ်ဆေးရေးယူဖို့ဆိုတာတွေပါဝင်ပါတယ်။ကလေးငယ်နဲ့အမျိုးသမီးတွေပါဝင်လူတရားကျော်တိတ်ဆုံးခဲ့တဲ့ကမ္ဘူလေးချောင်းတိုက်ခိုက်မှုပေါ်ဆွေးနွေးဖို့ပြည်ထောင်နိုင်ငံကလုံခြုံရေးကောင်စီစီးပွေးကိုအရေးတကြီးခေါ်ယူခဲ့တာကိုလည်းကြိုဆိုတယ်လို့အရက်ပဲ့အဖွဲ့900ကျော်ထုတ်ပြန်ချက်မှာပါရှိပါတယ်။မြန်မာစစ်ကောင်စီဟာလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2669 ကိုလိုက်နာဖို့ညှင်းဆဲနေရမှုကုလပဒိညာသဘောတူညီချက်အတိုင်းစစ်ကောင်စီကိုပြင်းပြင်းထန်ထန်အရေးယူဖို့တိုက်တွန်းထားတာပါကုလသမဂ္ဂလုံခြုံရေးကောင်စီကိုလိမ့်မှုပို့တဲ့ဒီစာမှာအထင်ကြီးမြန်မာရပ်ပဲ့အဖွဲ့အစည်းတွေနဲ့အခြားဒေသတွေအဖွဲ့ဝင်တွေပေါင်းစုစုပေါင်း546ဖွဲ့လက်မှတ်ထိုးထားတယ်လို့ဆိုပါတယ်